ယူကရိန်းစစ်ဘေးဌာနတွေရဲ့ကွန်ပျူတာစနစ်တွေဖျက်ဆီးအတိုက်ခိုက်ခံရတယ်လို့ Microsoft ကုမ္ပဏီကြီးကပြောပါတယ်။ဒါပေမဲ့ဌာနရေးအတွက်ကိုတော့အတိအကျမပြောပါဘူး။အင်္ဂလိပ်လို malware လို့ခေါ်တဲ့ဖျက်ဆီး software ကိုကြာတာပတိနေ့မှာစတွေ့ခဲ့တယ်လို့ Microsoft ကုမ္ပဏီကသူ့ရဲ့ blog မှာပြောထားပါတယ်။တိုက်တိုက်ဆိုင်ဆိုင်အဲ့ဒီအချိန်မှာပဲယူကရိန်းစစ်ဘေးရဲ့ website ခေါ် Internet စာမျက်နှာပေါင်း80ကျော်ဟာလည်း Internet နဲ့ပြတ်တောက်သွားခဲ့ပါတယ်။အခုလိုတိုက်ခိုက်ခံရတာကိုယူကရိန်းစစ်ရရဲ့ထိတ်တန်းတာဝန်ရှိသူတူကစနေနေ့အစောပိုင်းမှာထုတ်ပေါ်ပြောကြပါတယ်။အဲ့ဒီဖြတ်စည်း software ဟာရုရှားထောက်လှမ်းရေးကအသုံးပြုခဲ့တဲ့ဖြတ်စည်း software နဲ့အလားတူဖြစ်တယ်လို့အမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီရဲ့ဒုတိယအတွင်းဝင်ရှာယီဒီမက်ဒူကာရိုက်တာသတင်းဌာနကိုပြောကြပါတယ်။ယူကရိန်းစစ်ရဌာနတွေကို software ရေးပင်းနေကြတဲ့ကုမ္ပဏီတွေကနေတဆင့်အဲ့ဒီဖြတ်စည်း software ကိုတိုက်ခိုက်သူတွေကဝင်ထည့်ပေးလိုက်တာဖြစ်ပါတယ်။တကယ်လို့အဲ့ဒီဖြတ်ချေး software ကိုထပ်လိုက်သူတွေကအသက်တွင်းလိုက်တာနဲ့ကွန်ပျူတာစနစ်တွေအလုံးလုံးလို့မရတော့ပဲရပ်သွားကြမှာပါ။အဒီလိုတိုက်ခိုက်ပုံမျိုးနဲ့ပဲ2009မှာအမေရိကန် SWAT ကိုတိုက်ခိုက်ခဲ့ပူပါတယ်။2014မှာတနိုင်ငံလုံးရွေးကောက်ပွဲ2015နဲ့2016ဆောင်းတွေမှာတရက်စစ်ပင်မတားဖြန့်ပြွေးလိုင်းတွေကိုယူကရိန်းကအတိုက်ခိုက်ခံခဲ့ရပူပါတယ်။